တော်ရရှိမြခင်ဗျာကက်တင်ရှင်ယေရှုခရစ်တော်သခင်ဖျားရဲ့တပည့်တော်ရှင်ယောဟန်ကဒီကနေ့ခရိယန်သင်းတော်အဖွဲ့အစည်းတွေကိုဘယ်လိုမှာကြားထားခဲ့ပါသလဲဒီကနေ့ခရိယန်သင်းတော်အဖွဲ့အစည်းတွေကိုမှာကြားရမှာလဲလူတိုင်းပါဝင်ရလေအောင်အဖတို့လူပြိုတို့သူငယ်တို့လို့ခေါ်ပြီးဒီလူအသက်အရွယ်သုံးပါအတွက်အသီးသီးမှာကြားခဲ့တဲ့ဇာတ်တွေကိုတွေ့ရမှာဖြစ်တဲ့ဖျားရှင်ရဲ့နောက်ကပတ်တော်များခရိယန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီးနှစ်အခန်းငယ်7ကနေအခန်းငယ်14အထိကိုဒီကနေ့သင်သိရတော့တမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။အဖဆိုတာသာဝရဖျားရှင်ကိုသိမြင်ရမယ်။လူပြိုဆိုတာစာရမဏတ်ကိုအောင်နိုင်ရမယ်။သူငယ်ဆိုတာအဖခမည်းတော်ဖျားကိုသိရမယ်အကြောင်းရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီးနှစ်အခန်းငယ်7ကနေအခန်းငယ်14အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြထားပါတယ
်ကျစ်သူတို့သင်တို့အားငါရေးထားသောပြည့်ညက်သည်ပြည့်ညက်သည်မဟုတ်ရှေးဥစွာကပင်သင်တို့၌ရှိသောပြည့်ညက်ဟောင်းဖြစ်၏ပြည့်ညက်ဟောင်းကရှေးဥစွာကပင်သင်တို့ကြားရသောဒေသနာတော်ဖြစ်၏တဖန်တုံပြည့်ညက်သည်ကိုသင်တို့အားငါရေးထား၏ထိုသခင်အားဖြင့်၎င်းသင်တို့အားဖြင့်၎င်းအသစ်မှန်ပေ၏အကြောင်းမူကားမှောင်မိုက်ပျောက်လွင့်၍မှန်သောအလင်းသည်ထွန်းတောက်လျက်ရှိ၏မိမိညီအကိုကိုမုန်းလျက်ပင်ငါသည်အလင်း၌ရှိ၏ဟုဆိုသောသူသည်ယခုတိုင်အောင်မှောင်မိုက်၌ရှိသေး၏မိမိညီအကိုကိုချစ်သောသူသည်အလင်း၌တည်နေ၏ခိမိ၍လဲเสียအကြောင်းသည်ထိုသူ၌မရှိမိမိညီအကိုကိုမုန်းသောသူသည်မှောင်မိုက်၌ရှိ၏မှောင်မိုက်၌လည်းကျင်လေသွားလာ၏မှောင်မိုက်ကြောင့်သူ၏မျက်စိမမြင်နိုင်သဖြင့်အဘယ်အရသို့ကိုသွားသည်ကိုကိုမသိအချက်ပါအတိုင်းကျမ်းနာခဲ့ရပါတဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး2ရဲ့သင်ခန်းစာတွေဟာကျွန်တော်အဖို့တော့အလွန်နှွေးထွေးသောခန်းစားချက်များကိုအစပိုင်းမှာပြည့်စုံခဲ့သလိုအေးဆက်ကျင်တဲ့ခန်းစားချက်ကြောချမ်းပွေသောခန်းစားချက်များနဲ့ညီကုန်းချုပ်ပေးခဲ့တယ်ဆိုတာကိုကျွန်တော်ပြီးခဲ့တဲ့သင်ခန်းစာမှာဖော်ပြပေးခဲ့ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ချစ်သူတို့သို့မဟုတ် brotherin လို့ဖော်ပြအစပြုလိုက်တဲ့ကျမ်းစကားတွေဟာဒီအခန်းကြီးအစတုန်းကချစ်သားတို့little children ဆိုတော့ကလူပါပဲအဖဖခင်သခင်ရဲ့သူ့သားသမီးတို့အပေါ်မှာထားရှိတဲ့မေတ္တာရောင်ခြည်ကိုတွန်းလှစ်ဖော်ပြပေးခဲ့တယ်ခရစ်တော်ဤကယ်တင်ရှင်ယေရှုတော်နဲ့မေတ္တာတော်ဆရာဟာနောက်ကျပြီးမှပေါက်လာတဲ့ရွှေကြပင်မဟုတ်ဒီမေတ္တာတော်ကိုဖော်ပြလျက်အစဉ်အသက်ဝင်ခြင်းရှိခဲ့ပြီးသားပဲပြည့်ညတ်တော်ကာလသို့မဟုတ်ဓမ္မဟောင်းကာလကယ်တင်ရှင်သခင်ခရစ်တော်လူသားတိကိုမခံခင်အချိန်တုန်းကလေလူသားတို့အဖို့အဖဖခင်သခင်ရဲ့ကယ်တင်ခြင်းတရားဆရာဟာရှိခဲ့သေးတာတည်းဆိုတဲ့အချက်တွေးကိုအလွန်နှွေးထွေးသောခံစားချက်များနဲ့ကျွန်တော်ဖော်ပြပေးခဲ့ပါတယ်။ဟုတ်ပါတယ်။အဲ့ဒီအသည့်တရားဟာအလွန်နှွေးထွေးသောခံစားချက်များကိုဖြစ်ပွားစေခဲ့သလိုသင်ခန်းစာရဲ့ညီကုန်းပိုင်းတွေကိုရောက်လာတဲ့အချိန်ဒီချစ်ချင်းမေတ္တာတရားတွေခေါင်းပါပြီးတော့အမှောင်ကျနေရတဲ့ဘဝလမ်းပြောက်နေရတဲ့ဇာတိပဂရိခီးတွေများအဖြစ်ပဲအပြစ်တရားလောင်ရိပ်အောက်ကလူသားများအဖြစ်ပဲများကိုတို့လူသားတွေဟာလူလောကမှာဖြစ်နေကြသေးသလားဆိုတဲ့အတွေးမျိုးဝင်သွားမိရင်ကြောချမ်းမိခဲ့တာပဲဖြစ်ပါလေဟုတ်ပါတယ်မိတ်ဆွေအပေါင်းတို့မေတ္တာတော်တွင်ခိုလှုံလျက်အစဉ်နေခြင်းလှသည်ငြိမ်သက်ချမ်းသာရာစင်ဆက်ပြောင်းလဲခြင်းလဲကင်းသည်အဲ့ဒီလိုအစချီထားတဲ့ဓမ္မတေးကလေးကိုကျွန်တော်အလွန်သဘောကျမိပါတယ်အဲ့ဒီလိုမေတ္တာတော်တွင်ကိုခိုးလှုံကျင်တယ်လို့သူများတွေကမခိုးလှုံကျင်ကြရှာဘူးလားချစ်ချင်းမေတ္တာဖြစ်တော်မူသောအဖဖခင်သခင်ချစ်ချင်းမေတ္တာတော်ကိုကိုခံစားရတယ်လို့ကျွန်တော်တို့ယုံကြည်ရင်မျှဝေပေးနိုင်ကြရလိမ့်မယ်အဲ့ဒီမေတ္တာတရားကိုအတ္တစိတ်တွေမုန်းစိတ်တွေရံစွဲရံညှိုးတွေအောက်မှာသို့ဖွဲ့ဖြောက်ဖြက်ပစ်တာဟာအရာမအပြစ်ကြီးပဲအပြစ်မှောင်ရိပ်အောက်မှာဘယ်ဝဲတောင်မြောက်ခရီးရောက်၍ဘေးပြောက်မသိလမ်းမရှိဆိုတဲ့အခြေအနေမှာကိုဟာရှိနေကြရမှာပဲဆိုတဲ့အသည့်ဝင်ရရင်အဲ့ဒီအသည့်တရားမျိုးခံစားရပြီဆိုရင်ဒါဟာအလွန်ရင်နာစရာပါပဲအဖဖခင်သခင်ရဲ့ကျေးဇူးတော်ကိုခံယူရရှိပါလျက်မလွဲလွဲအောင်ကိုယ်ဇာတိပဂရိဟာတော်လှန်ပစ်ခြင်းပဲမိတ်ဆွေအပေါင်းတို့အငယ်37မှာပြန်ပြီးကြည့်လိုက်မယ်ဆိုရင်မိမိညီအကိုကိုချစ်တော်သူသည်အလင်း၌တည်နေ၏ခင်မီ၍လဲเสียအကြောင်းသည်ထိုးသူ၌မရှိမိမိညီအကိုကိုမုန်းသောသူသည်မှောင်မိုက်၌ရှိ၏မှောင်မိုက်၌လဲကျင်လဲသွားလာ၏မှောင်မိုက်ကြောင့်သူ၏မျက်စိမမြင်နိုင်သဖြင့်အဘယ်အရသို့ကိုသွားသည်ကိုကိုမသိတဲ့ ဲ့ဒီလိုဖော်ပြထားပြီးဖြစ်ပါလေ။မှန်ပါတယ်မိတ်ဆွေများခင်ဗျာ။အမုန်းတရားရဲ့ကမ်းမမြင်လက်မမြင်ဖြစ်မှုတွေကိုကမ္ဘာသမိုင်းစာမျက်နှာတွေကိုလှမ်းပြီးကြည့်လိုက်မယ်ဆိုရင်အေးအားမဆုံးရှုံးခြင်းကြီးတွေနဲ့အတူဖြစ်ပွားခဲ့ရသောစစ်ကြီးတို့ဤသရုပ်တွေနဲ့ကျွန်တော်တို့ဖော်ပြလို့ရမယ်လို့ကျွန်တော်ထင်မိပါတယ်။ဒီအမုန်းတရားဆိုတာဟာတိကျတဲ့ definition ခေါ်အဆိုတစ်ခုနဲ့အလွယ်တကူလေးဖော်ပြရရင်တော့ချစ်ချင်းမေတ္တာတော်ရဲ့ဆန့်ကျင်ဘက်ဖြစ်တယ်။အဝိဇ္ဇာအမှောင်ကျစေသောတရားပဲဖြစ်တယ်လို့ပဲကျွန်တော်တို့ပြောရမှာပါ။ဒါဆိုရင်ကျွန်တော်တို့မသိမသိဖြစ်တာကိုမုံကျင်းအဖြစ်ကျွန်တော်တို့ထည့်ပြောလို့ရမလားဆိုပြီးမေးမယ်ဆိုပါတော့။ရကြရင်ရနိုင်လောက်တဲ့အထိဒီမသိမသိဖြစ်မှုမသိမမြတ်ဖြစ်မှုအတိုင်းအတာကိုထည့်ပြီးတော့တွေ့လို့ရမယ်လို့ကျွန်တော်ဆိုချင်ပါသေး။ဒါပေမဲ့ရေပုံရအဖြစ်ကတော့မသိတင့်ခြင်းဟာအမုံအဆင့်မှမရှိဘူးလို့ကျွန်တော်ထင်မိပါသေး။ဥပမာပေးရမယ်ဆိုပါတော့။တငယ်ချင်းနှစ်ယောက်ဘောရာဆောင်မှတခန့်တည်းအတူတူနေကြရတယ်။တယောက်ကအိပ်ပြီးဆိုရင်ဟိုတယောက်ကသူ့အသံနဲ့ကြီးနဲ့ထထားပြီးတော့တချင်းဆိုတယ်။အဲ့ဒီအသံနဲ့ကြီးကနားထောင်လို့မကောင်းရတဲ့ကြားထဲမှာကြောင်ကလည်းကြောင်၊စီးဝါးကလည်းမကိုက်တော့ကြံတယောက်အလွန်စိတ်ညစ်တယ်။အိတ်ကောင်းချင်းမအိပ်ရ၊စားကောင်းချင်းမစားရဖြစ်ရတယ်။အဲ့ဒီအတိုင်းပဲမယုံမဆွဲပေါ့။အဲ့ဒီအဆိုတော်ကိုတန်ကြောင်ကြီးကအဲ့လိုကောင်းတဲ့မနဲ့စောစောဆိုရင်လေပထမတယောက်ကနိုးပြီ။နိုးပြီဆိုရင်လည်းသူ့ဝါသနာကပါလဲဆိုတော့မနဲ့စောစောကြီးစောစောစီစီကြီးအချိန်ကြီးမှာတရောထထိုးတဲ့အကျင့်ရှိတယ်။သူကလည်းထိုးတာထိုးတာနော်။သူ့လက်သံကလူတကာထမင်းစားပြက်စီတဲ့လက်သံမျိုး။အဲ့တော့ကြံတယောက်မှအေးရေးပြက်ပြန်ရော။ဒါနဲ့ပဲဒီငယ်ချင်းနှစ်ယောက်ဟာဘူးနဲ့ပေါက်ဆိုသလိုအမြဲဖြစ်တယ်။မသိမသိဖြစ်တယ်။တယောက်နဲ့တယောက်အော်ကလီဆန်နေ။ဒါပေမဲ့မမုန်းဘူး။မတဲ့အတူနေဆိုသလိုငြင်းချမ်းစွာရှင်တွဲနေထိုင်ကြတယ်။ရှင်တွဲနေထိုင်ရမှာပေါ့။เนี่ยอสลงเตี่ยวมาแล้วกูซีกูซีอาเนเจ่ရှိနေကြတာပဲမဟုတ်ဘူးလားနောက်ပိုင်းမှာသူတို့ဟာအတန်းပညာတွေအတူပြီးမြောက်သွားတဲ့အချိန်ကျတော့လေတယောက်နဲ့တယောက်ဆက်ပြီးတဲ့သလားလို့မေးရင်မတဲ့ဘူးသဘာဝချင်းကတူမှမတူပဲဒါပေမဲ့အချင်းချင်းဆိုတဲ့စိတ်ထားကိုမွေးမြူပြီးတော့တယောက်နဲ့တယောက်အမုန်းမရှိပဲနဲ့တူဦးအကျိုးကိုတူဦးဆောက်တည်ပေးသွားကြတယ်ဆိုတာမျိုးတွေကိုကျွန်တော်ဥပမာပေးလို့ရနိုင်ပါ रे မိတ်ဆွေအပေါင်းတို့ကျွန်တော်ဘဝအသက်တာတွေဟာလေတိကျပြန်စဉ်းစားကြည့်ပါဒါမျိုးတွေအများကြီးနဲ့ပြည့်ဝနေတဲ့အသက်တာတွေပဲမဟုတ်ဘူးလားလူဟာကိုယ့်ဘာသာကိုယ်တောင်မှမှန်ကြည့်ပြီးတော့ညူညူညင်ညင်ရှိတတ်တဲ့အခါမျိုးမှာရှိတတ်ပါတယ်နေရင်ထိုင်ရင်အခါအလျောက်မအီမသာဖြစ်တတ်သေးတဲ့အမျိုးဖြစ်တယ်ဆိုတာကိုယ့်ကိုယ်ကိုနားလည်ရင်အေယာမလူအဖွဲ့အစည်းကြီးတွင်မှကိုဟာလူတကာနဲ့သပ္ပယမျှတအောင်ရှင်တွဲနေထိုင်နိုင်ရလိမ့်မယ်မုံချင်းဆိုတဲ့အဆင့်ကိုဘုရားသခင်မကြိုက်ဘူးရှောင်နိုင်ကြရလိမ့်မယ်ဟုတ်ပါတယ်ကိုယ့်ဘာသာကိုယ်တောင်မှတနေ့ရွှေတနေ့ငွေဆိုလို့ခန်းစားရတဲ့လူသားအီယာမလူအဖွဲ့အစည်းကြီးတဲ့မှာဘယ်လောက်ပြီးတော့အမြဲလူတကာနဲ့အဆင်ပြေနေနိုင်ပါမလို့အမြဲတမ်းလူတိုင်းနဲ့တင်းတင်းတင်းတင်းရှိနေနိုင်ပါမလဲအေးဒါပေမဲ့အမုန်းတရားဆိုတဲ့အပြစ်တင်သောအဆင်ကိုတော့မရောက်စေနဲ့အဖဖျားသခင်မကြိုက်ဘူးဒါကိုကျွန်တော်တို့နားလည်လာရပါတယ်မိတ်ဆွေအပေါင်းတို့ခရိယန်အသက်တာဆိုတာဟာလေအခုတမန်တော်ကြီးတို့ရဲ့အဆုံးအမအတိုင်းအလင်းတရား၌ကျင်လည်ပြီးတော့ချစ်ချင်းမြတ်တာတရား၌အတုံအပြန်ကူးလူဆက်ဆံခြင်းဆိုတဲ့အခြေခံမြင့်ပြောင်တကြောင်းပေါ်မှာကိုယ်ရဲ့အခြားသောယုံကြည်သူတို့ရဲ့ဖြောင့်ပြောင်ကြီးဆက်ဆက်တိမိနေပြီးတော့အဲ့ဒီမြင့်ဖြောင်ကြီးဟာကိုယ့်ဘက်ကရောသူ့ဘက်ကရောနောက်ထပ်မြင့်ပြောင်တွေနဲ့အထက်ကိုတက်သွားတဲ့အခါကျတော့တရိဂံတစ်ခုအသွင်ဆောင်လာရတယ်အဲ့ဒီတရိဂံရဲ့အထက်အစွန်ဆုံးမှာကတော့အလင်းတရားလည်းဖြစ်ချစ်ချင်းမြတ်တာတော်လည်းဖြစ်တော်မူတဲ့အဖဖျားသခင်တီးရှိတီးနေတော်မူတယ်တနည်းအားဖြင့်ယုံကြည်သူတဦးချင်းပြီးတော့အခြားသူသို့ဒီမဟုတ်အသင်းတော်ပေါ့အဲ့ဒီတောင်းနှစ်ခုကနေပြီးတော့တရိဂံတစ်ခုရဲ့ပုံကိုဆွဲအထက်ဆုံးတောင်းမှာကတော့ဘုရားသခင်ပဲဘုရားသခင်စီကိုရောက်သွားတဲ့မြင်းတွေမှာချစ်ချင်းမေတ္တာဟာအသွာအပြန်ရှိတယ်အလင်းတရားကတော့အသွာအပြန်မရှိဘူးအဖဘုရားသခင်စီမှသာရှိတာဒါကြောင့်မလို့အဖဘုရားသခင်စီကနေပြီးတော့ဖြာပြီးတော့ကြဆင်းလာရတယ်ဆိုတာကိုကျွန်တော်တို့တွေ့ထိခံစားနိုင်ပါတယ်မိတ်ဆွေအပေါင်းတို့အလင်းတရားဖြစ်တော်မူသောအဖဖျားသခင်ချစ်ချင်းမြတ်တာတော်အကြောင်းကိုခေါင်းစဉ်တက်ပြီးတော့လေ့လာနေရတဲ့ကျွန်တော်အဖို့နောက်ထပ်သင်ခန်းစာတွေဟာနောက်ထပ်လေ့လာစရာများအဖြစ်ရှိမှကြန့်ရှိနေပါသေးတယ်အထက်ကဖော်ပြခဲ့တဲ့အတိတ်သင်ခန်းစာများကိုအောက်မေ့သတိရခြင်းနဲ့သတိရခြင်းနဲ့အတူဆက်ကြရမှာမို့လို့နောက်ထပ်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်7ဟာဘယ်လိုအသစ်ဖော်ပြမယ်ဆိုတာကိုစတင်နားထောင်ကြည့်ကြပါအောင်စို့ချစ်သားတို့သင်တို့သည်ထိုသခင်ဤနာမတော်အားဖြင့်အပြစ်များနှင့်ကင်းလွတ်သောကြောင့်သင်တို့အားငါရည်၍ပြလိုက်၏ Little children လို့ဆိုတဲ့အလွန်သိမ်မွေ့သောခေါ်သံကိုတပန်ကြားရပြန်ပါပြီနော် Greek တို့ရဲ့ technia သို့မဟုတ်အသစ်ဖြစ်ပွားသောလူကလေးများဆရာဟာကလေးငယ်ကလေးများကိုကြည့်ဆိုလိုတာအရှင်းမဟုတ်ပါဘူးအရွယ်၃ပါးအကုန်လုံးအကျုံးဝင်တယ်ကတိရှင်သခင်ခရစ်တော်ဤကားတိုင်းတော်ပေါ်မှာသွန်တော်မူသောအသွေးတော်အဖြစ်ကို့အပြစ်ကိုကိုဆေးကြောပြီးတော့အသစ်မွေးဖွားခြင်းခံရသူများဆိုတဲ့အဓိပ္ပာယ်ကိုဆောင်ထားပါတယ်အဖလို့ခေါ်ပေါ်ရတာနဲ့ပဲဈေးတယ်လားသမီးကိုခေါ်ပြီးတော့မုံဝဲကျွေးတယ်ဆိုတဲ့ဖခင်တနည်းအားဖြင့်အဆဆရရရအကုန်လုံးလူအကြိုက်လိုက်တဲ့ဖခင်ပေါ့အလိုလိုက်တဲ့ဖခင်ပေါ့ဒါမှမဟုတ်သူ့ကိုတပတ်ရိုက်ရင်လဲခွင့်လွှတ်နေတဲ့ဖခင်ဆိုတဲ့ခံစားချက်မျိုးတွေဝင်တတ်ပါတယ်ဟုတ်ပါတယ်အဖလို့ခေါ်ရင်နဲ့စိတ်တစားကအဲ့ဒီလိုပြောင်းလဲသွားတတ်တယ်လေချစ်သားဆိုတဲ့အဖန်ကလေးနဲ့ကလေးဆိုးကြီးတွေလို့ကိုယ့်ဖက်သားကိုထင်ပြီးတော့နှွဲ့ဆိုးကြီးတွေဖြစ်ကုန်မှာကိုလေကျွန်တော်တို့ဒီအပိုင်းမှာအလွန်စိုးရင်စရာရှိပါတယ်ဟုတ်ပါတယ်ကျွန်တော်တို့စိုးရင်ဒါတဲ့တမန်တော်ကြီးရှင်ယောဟန်ဟာပို့ပြီးတော့စိုးရင်လိမ့်မယ်ဒီအကြောင်းကိုလေသူ့ရဲ့နောက်ထပ်ဖော်ပြချက်အဖြစ်ရှင်းနေအောင်တွေ့လာရပါတယ်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး2အငယ်7အဖတို့တင်တို့သည်ရှေးဥစွာကပင်ရှိတော်မူသောသူကိုသိသောကြောင့်တင်တို့အားငါရေး၍ပေးလိုက်၏လူပြိုတို့တင်တို့သည်မာနက်ကိုအောင်သောကြောင့်တင်တို့အားငါရေး၍ပေးလိုက်၏သူငယ်တို့တင်တို့သည်ခမည်းတော်ကိုသိသောကြောင့်တင်တို့အားငါရေး၍ပေးလိုက်၏တဲ့အသစ်မွေးဖွားခြင်းခံရသူခရစ်တော်အဖင်ဘဝသစ်ကိုရောက်လာသူတွေအကုန်လုံးကိုဒီအခန်းငယ်7ဟာပေါင်းစုပြီးတော့အမှတ်ပြုလေကောင်းကြီးလေပေးတယ်သတိတရားလေးရစီပါလေဒီဩဝါဒဟာအားလုံးနဲ့ဒီအဆင့်ဆင့်သောလူသားတို့ဟာသက်ဆိုင်တယ်ဆိုတာကိုလည်းဖော်ပြပေးလိုက်ပါလေဟုတ်ပါတယ်အဖဆိုတဲ့လူကြီးအဆင့်သားဆိုတဲ့လူလက်အဆင့်ပြီးတဲ့နောက်မှာတော့ကလေးသူငယ်များဆိုတဲ့ကလေးကလားအရွယ်ကလေးတွေအဆင့်အကုန်အကျုံးဝင်စီပါလေဒီလူတွေအကုန်လုံးဟာကယ်တင်ရှင်သခင်ဤနာမတော်မြတ်အဖြစ်အပြစ်ကင်းလွတ်သောသူများဖြစ်ကြတယ်ဆိုတာကိုလည်းတွေ့ရပါတယ်မှန်ပါတယ်ချစ်သားတို့တင်တို့သည်ထိုသခင်၏နာမတော်အဖြစ်အပြစ်များနှင့်ကင်းလွတ်သောကြောင့်တင်တို့အားငါရေး၍ပေးလိုက်၏ချစ်သားတို့ဆိုတဲ့ခေါင်းစဉ်အောက်မှာအကုန်အကျုံးဝင်တာတွေ့ကိုအငယ်73ဟာအခုလိုဆက်ပါတယ်အဖတို့တင်တို့သည်ရှေးဥစွာကပင်ရှိတော်မူသောသူကိုသိသောကြောင့်တင်တို့အားငါရေး၍ပေးလိုက်၏တခါလူလက်ပိုင်းတွေကိုဆိုလိုတဲ့လူပြိုတို့တင်တို့သည်မာနက်ကိုအောင်သောကြောင့်တင်တို့အားငါရေး၍ပေးလိုက်၏တခါနောက်ဆုံးကြတော့သူငယ်တို့တင်တို့သည်ခမည်းတော်ကိုသိသောကြောင့်တင်တို့အားငါရေး၍ပေးလိုက်၏တဲ့ကဲအဆင့်၃ဆင့်စလုံးကိုပေါင်းစုဖော်ပြပြီးတော့ဆိုးဖွဲ့ထားတယ်မဟုတ်ဘူးလားအဲ့ဒီအထဲကအဖတို့ဆရာဟာကေတင်ရှင်သခင်ခရစ်တော်ရဲ့လူဘဝကိုတောင်းမှမှီတဲ့လူဒန်းစားတက်ကြီးရွယ်ဦးတွေပါဝင်လိမ့်မယ်လို့ကျွန်တော်တို့ခံယူပါတယ်တနည်းအားဖြင့်တမန်တော်ကြီးရှင်ယောဟန်တို့နဲ့ဗိမသာလိမ္မာရွေလူဒန်းတူတွေဖြစ်ခြင်းဖြစ်မယ်။ငယ်လှရင်လဲ10နှစ်15နှစ်လောက်ငယ်တဲ့လူဒန်းစားတွေဖြစ်လိမ့်မယ်လို့ကျွန်တော်တွေးပါတယ်။တနည်းအားဖြင့်ကတော့ရင့်ကျက်ပြီးတော်သူအသင်းတော်များစတင်တည်ထောင်စကြတဲ့ကပြောင်းလဲလာခဲ့ရသူခရိယန်သူတော်စင်တွေအားလုံးကိုတစုတဝေးတည်းပြောတာလို့ကျွန်တော်တို့မှတ်ယူပါတယ်။မိတ်ဆွေအပေါင်းတို့ကျွန်တော်တို့သင်သိရသောတမန်ကျမ်းရဲ့ဆရာကြီးဒေါက်တာဂျေဗန်မက်ဂီယာပြောတယ်သူရဲ့ပုဂ္ဂိုလ်ကြီးအမြင်အရ23ခုမြောက်သောစာလံကိုဒါဝိဒ်မင်းကြီးဟာအလွန်အိုမင်းမဆွမ်းရှိတဲ့အရွယ်မှဲ့ရွဲနေတဲ့အချိန်ကျမှရေးခြင်းဖြစ်ရလိမ့်မယ်ဒီဒါဝိဒ်မင်းကြီးဟာသူ့ရဲ့အတိတ်ကာလဘဝအသက်တာတစ်လျှောက်လုံးကိုပြန်လည်စောင့်ငဲ့ကြည့်ရှုခဲ့လိမ့်မယ်အဲ့ဒီခါမှာအတိတ်နဲ့ပတ်သက်တဲ့ခံစားချက်တွေအလုံးစုံတို့ဟာသူ့ရင်ထဲမှာမရှုမလှအောင်ဖိစီးလာပြီးတဲ့နောက်အခုလိုအနုလုံပရိလုံဆင်ခြင်နှလုံးသွင်းလိမ့်မယ်မြားစွာသောဝိညာဉ်အနှစ်သာရတွေထွန်ကားပေါ်ထွက်လာလိမ့်မယ်အဲ့ဒီနေ့အဖြစ်ဒီအလွန်ကောင်းမွန်တဲ့လင်္ကာယသတွေကိုနှလုံးသားကထိတွေ့တဲ့အတိုင်းပဲပြန်ပြီးဖော်ပြရင်း ਨੇ 23ခုမြောက်သောဆာလံဆိုတာဟာဖြစ်ပွားလာရတယ်လို့သူခံယူတဲ့အကြောင်းကိုဒေါက်တာဂျေဗန်မက်ဂီကဖော်ပြထားပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဒါဝိမင်းကြီးရဲ့အသက်တာကိုပြန်ပြီးကြည့်လိုက်မယ်ဆိုရင်ရှောလုဆိုတဲ့ဘုရင်ယူကြီးအာနာလက်လွဆုံးရှုံးမှာကိုသေမတက်စိုးရိမ်နေတဲ့စိတ်ဒစဘယင်ကြီးတခါအဲ့ဒီဘယင်ယူကြီးရဲ့သားယောနသန်အမည်ရှိဒါဝိတ်ကိုအလွန်ချစ်ခင်သောမိတ်ဆွေအဲ့ဒီပုံကိုယ်တွေနဲ့ဆက်ဆံထိတွေ့ခဲ့ရတာတွေဝရံပြေးဘဝနဲ့အသက်ကိုဖက်နဲ့ထုတ်ပြီးတော့ပြေးခဲ့ရတာတွေနောက်ပိုင်းမှာဘယင်ကြီးတစ်ပါးဖြစ်လာတဲ့အချိန်ဖျားသခင်ကောင်းကြီးပေးလို့ကြီးပွားချမ်းသာခဲ့ရပုံတွေစီးစိမ်ချမ်းသာတွေတည်းမှာပဲတခဏလောက်နစ်မြုပ်လိုက်မိတာနဲ့ပဲတပြိုင်နက် အဲ့ဒီတခဏဟာတဘဝစာအပြစ်ကြီးတွေကိုကျူးလွန်မိစေတဲ့အထိမှောက်မှောက်မှားမှားဖြစ်ခဲ့ရတာတွေ။အထူးသဖြင့်ကာမဂုဏ်အာယုန်တွေနောက်ကိုကောက်ကောက်ပါအောင်သူခမရလိုက်သွားမိပြီးတော့အေယာမလူသတ်မှုကြီးတွေကျူးလွန်မိခဲ့တဲ့အထိမှားယွင်းခဲ့မိတာတွေ။ကိုကအဲ့ဒီလူတစ်ယောက်ကိုတတ်လိုက်တဲ့အခါကျတော့လေကို့ဘက်ကကို့သားလေးယောက်ကိုပြန်ပြီးတော့ယောကြီးပေးလိုက်ရတာတွေ။အဲ့ဒီအခြေကမှအလွန်ချစ်တဲ့သူအလွန်အားကိုးခဲ့ဟန်ရှိတဲ့သားကြီးအဘရှလုံကသူ့ကိုလိုက်သတ်လို့တကယ်သူဖနှောင်းနဲ့တင်ပါတသားရဲကြအောင်ထွက်ပြေးခဲ့ရတာတွေ့ရန်သူဖြစ်သွားတဲ့အဲ့ဒီသားကြီးကိုသူ့ဘိုလ်ချုပ်ရွာပါတို့အဖွဲ့ကသတ်လိုက်တဲ့အချိန်ကြပြန်တော့လေအသေးကွဲမတတ်သူခံစားခဲ့ရတာတွေ့စသည်စသဖြင့်အတိတ်သမိုင်းဖြစ်ရမှန်တွေကိုသူပြန်ပြီးတော့လွန်းလွန်းဆွေးဆွေးမြင်အောင်လုပ်မယ်ဝန်းနဲ့ကြည်ကွဲခြင်းတွေကျေးဇူးတော်ကိုချီးမွမ်းခြင်းတည်းဒီရင်ထဲကခန်းစားချက်အမျိုးမျိုးဖြစ်ပေါ်လာလိမ့်မယ်မှန်ပါတယ်ဒါဝိမင်းကြီးအနေနဲ့အဲ့ဒီအတိတ်ကာလကိုအဲ့ဒီလိုတွေးလိုက်တာနဲ့လေအဖဖျားသခင်ပြုတ်ခဲ့တော်မူသောကျေးဇူးတော်အပေါင်းတို့ကိုသာပြန်လေရည်တွေ့ရင်းနဲ့လူဘဝရဲ့အနာဂတ်ဆရာဟာအဖဖျားသခင်ရဲ့အိမ်တော်ပဲဖြစ်ပါတယ်ဆိုတဲ့အသည့်တရားများဝင်လာခဲ့ရခြင်းဖြစ်ရလိမ့်မယ်ဆိုတာကိုဒေါက်တာဂျေဗန်မက်ဂီမှတ်ချက်ချခဲ့ပါတယ်ဟုတ်ပါတယ်ထာဝရဘုရားသည်ငါဤသိုးရင်းဖြစ်တော်မူ၏ငါသည်ဆင်းရဲမခံရလို့အစချီထားတဲ့23ခုမြောက်သောစာလံနော်ဏိဂုံးပိုင်းရောက်တော့ဘလောက်ကောင်းတုံးအကယ်စင်စစ်အကျွန်ုပ်သည်ကျေးဇူးနှင့်ဂရုနာကိုတစ်သက်လုံးခံစား၍ထာဝရဘုရား၏အိမ်တော်မှအစဉ်အမြဲနေရပါလိမ့်မည်တဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့ဒါဝိမင်းကြီးအနေနဲ့အဲ့ဒီအတိတ်ကိုဒီလိုတွေးပြီးတော့ဒီလိုခံစားရတာမျိုးအတိုင်းပဲပေါ့အဖဖျားသခင်ပြုတော်မူသောယေရှုတော်တွေကိုကျွန်တော်တို့ဟာမိမိတို့ရဲ့အသက်နှင့်အမျှမရေမတွက်နိုင်အောင်ခံစားခဲ့ကြပါတယ်။ကျွန်တော်တို့ရဲ့အနာဂတ်ဟာလေသူပေးတဲ့အဖဖျားသခင်ရဲ့အိမ်တော်ကိုပဲသွားကြရမှာပါ။လူပြိုတို့သင်တို့သည်မာနက်ကိုအောင်သောကြောင့်တဲ့ပြုံမြင့်သောယုံကြည်ခြင်းရှိသူအကုန်လုံးအကျုံးဝင်ပါတယ်။အထူးသဖြင့်ခရစ်တော်ဤကယ်တင်ရှင်ယေရှုတော်ကိုကောင်းကောင်းကြီးနားလည်တဲ့အတွက်ကြောင့်အသင်းတော်ကိုသူတို့ရဲ့ခင်မှာအကောင်းဆုံးတိဆောက်ပေးကြလိမ့်မယ်လို့မျော်လင့်တကြီးနဲ့အာထုတ်ကြိုးပမ်းနေတဲ့လူငယ်တွေကိုမျော်လင့်ခြင်းကြီးစွာနဲ့ပဲတမန်တော်ကြီးရှင်ယောဟန်ကောင်းကြီးပေးလိုက်တယ်လို့ပါပဲနောက်ဆုံးကနေဖော်ပြထားတဲ့လူဒန်းစားကတော့ကျွန်တော်တို့ဘေးခတ်ဖယ်ပဲလွတ်တက်ခြင်းတဲ့သူငယ်ကလေးအရွယ်ကလေးတွေတဲ့ဟုတ်ပါတယ်သူငယ်တို့တဲ့အဲ့ဒီလိုသူငယ်တို့ဆိုတာကိုလေ little children လို့ပဲထပ်ပြီးပုံထားတဲ့အခါကျတော့အဆက်ဆက်ကျွန်တော်တို့ကြားခဲ့ရတဲ့ချစ်သားတို့ဆိုပြီးတော့အကုန်လုံးအကျုံးဝင်တယ်လို့ထင်စရာရှိပါတယ်အမှန်ကတော့အဲ့ဒီတိုင်မဟုတ်ပါဘူး pedia လို့ greek အခေါ်အဝေါ်ဖြစ်တဲ့ကလေးငယ်ကလေးတွေကိုဆိုလိုခြင်းပဲဖြစ်ပါတယ်မှန်ပါတယ်မိတ်ဆွေအပေါင်းတို့ pedo ဆိုတာဟာဒီကနေ့ဆေးပညာအရာလေကလေးတွေနဲ့ပတ်သက်ပြီးတော့သုံးတဲ့ medical term ဖြစ်လာပါတယ်ကလေးအထူးကုဆရာဝန်တွေကိုဆိုရင် pediatrician တဲ့ကလေးတွေရဲ့သွားယောဂါကိုကုပေးတဲ့ပါရဂူတွေဆိုရင် pedodontist တဲ့အဲ့ဒီလိုသတ်မှတ်ထားပါလေအသင်းတော်ရဲ့ဥပုသ်စာပြေကျောင်းတချို့ကိုသွားပြီးကြည့်လိုက်မယ်ဆိုရင်ကလေးငယ်လေးတွေရဲ့ယုံကြည်ခြင်းဟာစိုက်လိုက်မတက်ယုံကြည်ခြင်းမိဘတို့ရဲ့ပုံစံဓမ္မကျောင်းဆရာဆရာမတို့ချက်မှတ်ထားတဲ့ပုံစံတွေနဲ့အများဆုံးပေါင်းဝင်ကြတာကိုကျွန်တော်တို့တွေ့ရလीရှိပါတယ်အရေးကြီးတာကတော့ခရစ်တော်ကိုသူတို့သိကြဖို့ပဲဆိုတာကိုရှင်ယောဟန်ဖော်ပြပေးလိုက်ပါတယ်မိတ်ဆွေအပေါင်းတို့အခြေခံအရာအလွန်အရေးကြီးတဲ့ကလေးသူငယ်အပေါင်းတို့ရဲ့ဝိညာဉ်ရေးပြည့်စုံပြောထောင်မှုကိုအသင်းတော်တို့မမေ့မလျော့အောင်ဆောင်ရွက်ကြဖို့လိုပါတယ်ယနေ့လူငယ်နောင်ဝယ်လူကြီးဆိုတဲ့အတိုင်းဒီကနေ့ကလေးသူငယ်တွေဟာအနာဂတ်ကာလအသင်းတော်ကိုခေါင်းဆောင်သွားကြဖို့တာဝန်ရှိပါတယ်တစ်ချိန်တည်းမှာလူရဲ့ရုပ်ဘဝဆိုတာဟာလေငယ်စဉ်ကလေးလေးဘဝတုန်းကနုပြူသလောက်ရှင်းသန့်သလောက်တွေ့ရွေ့နဲ့ကြီးရင်လာလီလီမရှင်းမသန့်ဖြစ်လာလီလီပဲအဲ့ဒီနည်းနဲ့ပဲနောက်ဆုံးကျတော့မြေကြီးသားရဲ့ရုပ်တရက်ဟာယိုယွင်းခြင်းမကယိုယွင်းပြီးတော့အကျွင့်မဲ့ပျက်စီးခြင်းဖြစ်ရစမြဲပဲဆိုတာကိုနားလည်ဖို့လိုပါတယ်အဲ့ဒါဟာမပြေနိုင်တဲ့သဘာဝတ္ထတရားဖြစ်တယ်ဒီသစ္စာအမှန်ကိုကျွန်တော်အားလုံးသိထားဖို့လိုတယ်ကြောင်မလို့လေသူ့အရွယ်နဲ့သူရုပ်တရက်တို့ဘလောက်ပဲတိုး၍တိုး၍ဖောက်ပြန်နေနေယိုယွင်းနေနေဝိညာဉ်ခွန်အားဘက်အပိုင်းကနေပြီးတော့တိုးတက်စီကြရမယ်အဖဖျားသခင်ကိုယုံကြည်ခြင်းတရားအဖြစ်အားဖြစ်ပေးရကြမယ်ကျေးဇူးတော်ကိုခံယူပြီးတော့ဝိညာဉ်အင်အားအသစ်တွေနဲ့ရင့်ကျက်လာစီကြရမယ်ဆိုတဲ့အချက်ကိုအခုတမန်တော်ကြီးရှင်ယောဟန်ဟာပြန်ပြီးတော့သတိပေးနေတာပဲဖြစ်ပါတယ်ဒီနေရာမှာကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်းဟာကလေးသူငယ်ကလေးတွေကိုဘယ်လိုကောင်းချီးပေးကြလဲအထူးသဖြင့်လူကြီးဖြစ်တဲ့ယောက်ျားမိန်းမတို့ရဲ့အိမ်တောင်ရေးကိစ္စတွေကို ကရာဝါသအရေးအရာတွေကိုဩဝါဒပြုဆုံးမပြီးတဲ့အချိန်မှာကလေးငယ်ကလေးတွေကိုအခုလိုကောင်းကြီးပေးခြင်းအပြင်ကလေးသူငယ်ကလေးတွေဟာအိမ်တောင်တို့ရဲ့အရေးအကြီးဆုံးသောအစိတ်အပိုင်းတစ်ခုဂန္ဓာတစ်ခုမှရှိနေတာကိုသူသိစေခြင်းခဲ့တယ်ဆရာကိုဓမ္မသစ်ကျမ်းတွေမှာကျွန်တော်နားလည်ခဲ့ရပြီးပါပြီဟုတ်ပါတယ်ရှမသက်ခရစ်ဝင်ကျမ်းအခန်းကြီး16ကိုပြန်ပြီးတော့အသေးစိတ်ကြည့်ပါပထမအပိုင်းမှာဆိုရင်အိမ်တောင်ကြီးသင်္ကန်းစားဟာလူသားယောက်ျားမိန်းမတို့အတွက်အထူးပြုထားတာကိုအခုလိုတွေ့ရပါတယ်အဲ့ဒီရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး16ရဲ့အငယ်4မှ6အတွင်းမှာအခုလိုဖော်ပြထားခြင်းပါကိုတော်ကအစဦး၌ဖန်ဆင်းတော်မူသောသူသည်ယောက်ျားနှင့်မိန်းမနှစ်ယောက်ထီးကိုဖန်ဆင်းတော်မူ၏ထိုအကြောင်းကြောင့်ယောက်ျားသည်ကိုမိဘကိုစွန့်၍ကိုခင်ပွန်း၌မိဝဲသဖြင့်ထိုသူနှစ်ယောက်တို့သည်တသားတကိုသည်ဖြစ်ရလိမ့်မည်ဟုကျမ်းဆိုသည်ကိုသင်တို့မဖတ်ဘူးသလားထိုကြောင့်လင်မယားတို့သည်နှစ်ဦးမဟုတ်တဦးသည်ဖြစ်ပြာဝခင်ဖက်ဆက်၍တဘိုးတင်တော်မူသောအရာကိုလူမခွဲမခွာစေနှင့်ဟုမိန့်တော်မူ၏တဲ့တခါအဲ့ဒီရှမသက်ခရစ်ဝင်ကျမ်းအခန်းကြီး16တင်းမှာပါပဲနော်အဲ့ဒီကျမ်းတင်းမှာပဲအိမ်တောင်တစ်ခုမိသားတစုကကလေးသူငယ်ကလေးတွေကိုဘလောက်အထိအရေးတကြီးတန်ဖိုးထားရမယ်ဆိုတာတွေ့ကိုအငယ်73မှ95သင်ခန်းစာတွေအရာကျွန်တော်အဓိပ္ပာယ်ပြန်ဆိုနိုင်ပါတယ်ထို့အခါသူငယ်တို့အပေါ်မှာလက်တော်ကိုတင်၍မေတ္တာပို့တော်မူစေခြင်းဟာအထံတော်သို့ဆောင်ခဲ့သည်ဖြစ်၍တပည့်တော်တို့သည်အပြစ်တင်ကြ၏ယေရှုကလည်းထိုသူငယ်တို့ကိုရှိစေတော်ငါထံသို့လာသည်ကိုမစိတကြနှင့်ကောင်းကင်နိုင်ငံတော်သည်ထိုသို့သောသူတို့၏နိုင်ငံဖြစ်သည်ဟုမိန့်တော်မူ၍သူငယ်တို့အပေါ်မှာလက်တော်ကိုတင်ပြီးလျှင်ထိုအရမှကြွသွားတော်မူ၏တဲ့သောတာရှင်မိတ်ဆွေအပေါင်းတို့အဲ့ဒီလိုအဖတို့ရဲ့ကန္တာလူရယ်လူလက်တို့ဤကန္တာသူငယ်ကလေးတို့ဤကန္တာတွေကိုအဆင့်30ခွဲပြီးတော့ဒီဩဝါဒဟာအသင်းတော်ကြီးတစ်ခုလုံးအတွက်ရွယ်ရည်ရေးသားလိုက်တယ်ဆိုပါတော့။ကွာယာသီချင်းတွေအဖွဲ့တွေတို့မိမတွေရဲ့ကန္တာတွေကိုတော့အရေးတယူမပြုတ်တော့ဘူးလားလူမေးစရာရှိပါတယ်။ Little children ဆိုတဲ့ချစ်သားတို့ဆိုတာဟာသိချာစဉ်းစားကြည့်ပါ။ဗမာလူကသာသားဖြစ်နေတာပါနော်။Children who the ဖိုမမခွဲသားသမီးများဆိုတဲ့အဓိပ္ပာယ်သက်ရောက်ပြီးသားဖြစ်တယ်။ဒါကြောင့်မလို့အသင်းတော်အတွင်းကပါဝင်လှုပ်ရှားလျက်ရှိသောအဖွဲ့အစည်းအသီးအကုန်ပါဝင်နေပြီဆိုတာကိုကျွန်တော်တို့သဘောပေါက်ခံယူဖို့လိုပါ रे ။မှန်ပါ रे မိတ်ဆွေအပေါင်းတို့။နှုတ်ကပတ်တော်ရဲ့ဘေးအပိုင်းအခြားမှမှလိန်စိတ်ခွဲခြားချိုးနှိမ်ခြင်းအရှင်းမရှိပါဘူး။တစ်ဖက်ဖက်မြောက်ပေးတယ်ဆိုတာမျိုးလည်းအရှင်းမရှိပါဘူး။ဥပမာဆိုရင်အဖတို့ဆရာဟာတက်ကြီးရွယ်အိုမိဘပြည်သူအပေါင်းတို့ဆိုတဲ့အဓိပ္ပာယ်ယူရမှာပါကျွန်တော်တို့ကဘာဦးကျမ်းရဲ့အစိတ်အပိုင်းပေါင်းမြောက်များစွာမှာအာဒံတလုံးတင်းနဲ့အေဝရဲ့အမိကိုဖျောက်ထားပြီးတော့လူအဖွဲ့အစည်းကြီးတစ်ခုလုံးကိုခြုံငုံခေါ်ဝေါ်တာကိုတွေ့ရတယ်အေဒုံဆိုတာတခွန်းတင်းနဲ့ပဲဣသရီလာရဲ့အကိုတော်အေသောမှဆင်းသက်သောလူမျိုးအေဒုံဆိုတာကိုအာလုံးခြုံငုံဖော်ပြခြင်းပဲဆိုတာကိုကျွန်တော်တို့တွေ့ကြရပြီးပါပြီဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဖဖျားသခင်ရဲ့အသက်ရှင်တော်မူသောနှုတ်ကပတ်တရားဟာဘယ်ရှုထောင့်ကပဲကြည်ကြည်လုံးဝအပြစ်ကင်းစင်ပါလေကျွန်တော်မိတ်ဆွေတို့အတွက်အသက်ဝိညာဉ်ခွန်အားကိုပေးစွန်းနိုင်သောတမန်တရားသာလျှင်ဖြစ်ပါလေအဲ့ဒီလိုအဆင့်30ခွဲခြားရာကနေပြီးတော့ကလေးသူငယ်ကလေးတွေရဲ့အဆင့်ကိုနောက်ထပ်အငယ်14မှာကြတော့ခဏတစ်ဖြုတ်ဘေးဖယ်ထားလိုက်ပါလေဟုတ်ပါတယ်အဖနှင့်သားများဆိုတဲ့အဆင့်မှာဒီအငယ်၁၄ဟာအဓိကထားပြီးတော့အခုလို့ဖော်ပြပေးလိုက်ပါ रे အဖတို့သင်တို့သည်ရှေးဥစွာကပင်ရှိတော်မူသောသူကိုသိသောကြောင့်သင်တို့အားငါရေး၍ပေးလိုက်ခဲ့ပြီလူပြိုတို့သင်တို့သည်ခွန်အားနှင့်ပြည့်စုံ၍ဘုရားသခင်နှုတ်ကပတ်တော်၌မှီဝဲစည်းကပ်ဖြင့်မာနက်ကိုအောင်သောကြောင့်သင်တို့အားငါရေး၍ပေးလိုက်ခဲ့ပြီတဲ့ကလေးသူငယ်ကလေးတွေကိုဘေးဖယ်ထားလိုက်ပြီရှေးဥစွာကပင်ရှိတော်မူသောသူကိုသိပြီအဖများတနည်းအားဖြင့်ကျွန်တော်ဆောင်ကပြောခဲ့တဲ့အတိုင်မိဘပြည်သူများဆိုတာကိုတကြော့ပြန်ဖော်ပြရတယ်။တနည်းအားဖြင့်နှစ်ကြိမ်တိုင်ထောပနာပြုခြင်းပဲ။အဲ့ဒါဟာခရစ်တော်ကိုသိခြင်းကြောင့်တဲ့။တခါလူငယ်တို့ကိုကြတော့စာရမဏတ်ကိုအောင်တယ်၊ခွန်အားနဲ့ပြည့်စုံတယ်၊နှုတ်ကပတ်တော်၌မှီဝဲစည်းကပ်တယ်။ဒါကြောင့်သူဂုဏ်ယူပါတယ်တဲ့။မိတ်ဆွေတို့တတ်ရှင်အပေါင်းတို့တမန်တော်ကြီးရှင်ယောဟန်မှတဆင့်အဖဖျားသခင်ရဲ့အိမ်တောင်စုဝင်မိသားစုတဦးစီကိုတန်ရှင်းသောဝိညာဉ်တော်ဟာကောင်းကြီးဩဘာပေးလျက်ရှိနေတယ်လို့ကျွန်တော်တို့တွေ့ရပါပြီ။ဒီဩဝါဒတွေကိုကြားနာရင်းနဲ့မိမိရဲ့မိသားစု မိမိရဲ့အသင်းတော်များကိုတိဆောက်နိုင်သောသူများဖြစ်နိုင်ကြပါစေတည်းလို့ကျွန်တော်သင်သိရသောသမချမ်းအဖွဲ့ကဆုတောင်းမေတ္တာပို့သလိုက်ပါရစေ
။ဒေါက်တာထွန်းမြတ်အေးစီစဉ်တင်ဆက်တဲ့သင်သိရသောသမချမ်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယသမချမ်းရဲ့ဓမ္မသစ်ကျမ်းိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်15ကနေအခန်းငယ်18အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။